ရနခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့ရပ်ပိုင်းမောင်းတော်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးသူများသလိုစစ်ကောင်စီတပ်သားဆယ်လေးဦးကိုလည်းအရှင်ဖမ်းဆီးထားတယ်လို့အေအေဘက်ကဒီကနေ့ထုတ်ပြန်ပါတယ်။တခါဒီကနေ့မနေ့ပိုင်းမှာလည်းမောင်းတော်မြို့နယ်မှာတနက်ပြတန်တချို့ကြားနေရသေးတာကြောင့်တိုက်ပွဲ ကိုစံကျော်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မောင်နှံမြို့နယ်တွင်ကစောင့်ပညာရွာနှင့်စကားသင်ရင်ကျေးရွာကြားမှာရှိတဲ့လေကြားဆောင်နှင့်စစ်ကောင်စီတပ်ပူးပေါင်းအဖွဲ့ကိုပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မနက်ပိုင်းမှာရခိုင်လက်နက်ကင် AA အဖွဲ့ကတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတိုက်ဆုံးသူတချို့ရှိသလိုလက်နက်ချအညံ့ခံတဲ့စစ်တုံးပန်း14ဦးဖမ်းမိခဲ့ပြီးလက်နက်ခဲရန်အများအပြားတင်စီရမိခဲ့တယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပါခဲ့တဲ့မောင်တော်မြောက်ပိုင်းမှာဒီကနေ့မနေ့ပိုင်းကလည်းတင်းနဲ့တန်အချို့ထွက်ပေါ်ခဲ့တာကြောင့်တိုက်ပွဲထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့မောင်တော်မြို့မြောက်ပိုင်းကျေးရွာဒေသခံတူကပြောပါတယ်
။ဆိုင်လေးပါလို့ချားနေရတယ်။ဘယ်ကဘာမှလည်းပိုက်နေကြတယ်ဆိုမသိဘူး။ဆိုင်လေးလည်းချားနေရတယ်ဟုတ်။အဲ့လိုမျိုးတင်းနဲ့ပိုက်တဲ့အဆိုင်တွေပေါ့။ဒါပေမဲ့အခုကမချားရတော့ဘူး။မနေ့ပိုင်းတော့ချားရတာဟုတ်။အာထပ်ပြီးတော့တိုက်ပွဲဖြစ်လာမှုတကျွာဒီသားခင်ရောကောင်းလို့ဆိုရင်ကြတာပေါ့နော်ဟု
တ်ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစီရေးလှုပ်ရှားမှုစီရေးပြင်ဆင်မှုတွေကိုစက်တိုက်လှုပ်ဆောင်နေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့သတိထားကြဖို့လဲရခိုင်လက်နက်ကင် AA ဘက်ကဒီနေ့ထုတ်ပြန်ချက်မှာသတိပေးထားပါတယ် AA ထုတ်ပြန်ချက်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းမှု AA ပြောခွင့်ရသူကိုလည်းဆက်သွယ်လို့မရသလိုမြန်မာစစ်ကောင်စီဘက်ကလည်းဒုစုံတရာထုတ်ပြန်တာကမရှိပါဘူးလက်ရှိမောင်တော်မြို့နယ်မြောက်ပိုင်းမှာတော့တိုက်ပွဲဖြစ်ပါပြီးနောက်ပိုင်းကုန်းလမ်းတွေကိုပိတ်ထားပါတယ်။လမ်းကြီးလုံခြုံရေးစိတ်ချတဲ့အတွက်ဒေသခံတွေအနေနဲ့လည်းအသွားအလာမလုပ်ကြတော့ဘူးလို့မောင်တော်မြောက်ပိုင်းမြောက်ဒီဒေသခံတူကပြောပါတယ်
။တွားရီလာရေးဆိုလို့ရှိရင်ဒီတိုက်ပွဲဖြစ်ပြရနဲ့ပေါ့နော်။အာတွားရီလာရေးကကားတွေရောဆိုင်ကယ်တွေရောအကောင်လုံးတွေပိတ်ထားကြရတယ်။ကြာပြီးရသားတွေကလည်းအပြင်ထွက်ကြဘူး။အကောင်လုံးပဲအိမ်မှာပဲနေနေကြတယ်။တောဆောင်တွေကလည်းမသွားကြဘူးပေါ့ဟုတ်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကလည်းရခိုင်လက်နက်ကင် AA ဖွဲ့ကစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့စစ်ကောင်စီဝန်ထမ်းတချို့ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဘက်ကလည်းရခိုင်ဒေသခံ30ကျော်ကိုဖမ်းဆီးတရားစွဲခဲ့ပါတယ်။စစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးတာတွေလက်နက်နဲ့ချိန်ကျောက်တာတွေနဲ့ရခိုင်လက်နက်ကင် AA ဖွဲ့ရဲ့တရားစီရင်ရေးလုပ်ငန်းတွေကိုနှောက်ယှက်နေတာတွေ ULAAA အဖွဲ့ဝင်အချို့ကိုဖမ်းဆီးနေတာတွေကြောင့်ရခိုင်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကင် AA ဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။